Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ28ရက်အင်္ဂါနေ့ညနေ6:00နာရီခန့်ခွန်နိုင်ထီအစီအစဉ်တွေကို9.19.25 MHz ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်းပါဒီညနေ့အစီအစဉ်ကိုတောင်းယူတင်ဆက်ပါပါရှင
်မင်္ဂလာညနေခင်းပါရှင်ကျမသင်္ကီထိုက်ပါမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့မျိုးသားပြန်လည်ရင်ကြားစေရေးလုပ်ငန်းစဉ်မှာတရားမျှတမှုနဲ့လူ့အခွင့်အရေးလေးစားလိုက်နာမှုကိုပိုင်းခြားဆောင်ရွက်ဖို့ပိုယဟန်မင်းကြီးဖရန်စစ်စ်ကဒီကနေ့တိုက်တွန်းသွားပါတယ်။အမေရိကန်ပြည်ထောင်စုရဲ့အခွန်ကောက်ခံမှုစနစ်အလုံးစုံပြုပြင်ရေးအထက်လွှတ်တော်မှမဲခွဲဆုပ်ဖြတ်ဖို့ရှိနေချိန်မှာပဲသမ္မတထရန့်ရီပပ်ဘလစ်ကန်အမတ်တင်နဲ့တွေ့ဆုံဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားလည်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့မြန်မာနိုင်ငံကီးစဉ်ဒုတိယနေ့မှာပုတ်ရဟမင်းကြီး Francis နေပြီးတော့မှမိကွန်းပြောကြားခဲ့တဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
သူတွေကပြောတဲ့အခါကျတော့ဒီမှာနေဟာမတူတဲ့အလားတူရှိနေတဲ့နိုင်ငံတစ်ခုဖြစ်တယ်ဆိုတဲ့အကြောင်းကိုဒါကိုဒီလည်းအလားတူသူ့အောင်ရပြီးတော့ဒေါ်ရာကြီးကြီးနဲ့
ပုတ်ရဟမင်းကြီးနဲ့တွေ့ဆုံခဲ့တဲ့မြောက်ရီဆရာတော်ပြန်လည်မိတ်ကြားကြပါအပြည့်စုံကိုဒီနေ့ပြီးမှနားဆင်ကြရပါမယ်ဒါအပြင်ဆီးရီးယားနိုင်ငံငြိမ်းချမ်းရေးအတွက်ဆွေးနွေးပွဲပြန်လည်စတင်တဲ့အကြောင်းတွေကိုလည်းနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုက်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံဟာပြည်တွင်းပဋိပက္ခတွေတိုက်ပွဲတွေရဲ့ဒဏ်ကိုနှစ်ပေါင်းများစွာခံစားနေရပြီးနက်နက်ရှန်ရှန်ကွဲပြားမှုတွေဖြစ်စေခဲ့တယ်လို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ပိုယဟန်မင်းကြီး Francis ကဒီကနေ့မိန့်ကြားလိုက်ပါတယ်။ဒီကနေ့မြို့တော်နေပြည်တော်မှာနိုင်ငံတော်အထက်မြင့်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံပြီးနောက်ကက်သလစ်သာသနာပိုင်ပိုယဟန်မင်းကြီး Francis ကတက်ရောက်လာတဲ့ April တက်ကိုမိန့်ခွန်းပြောခဲ့တာဖြစ်ပါတယ
်။ UAE ကတန်ရည်ပြန်မြန်မာပါတာ
တိခမရှင်ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးခက်ခဲလာတဲ့လုပ်ငန်းစဉ်မှာတရားမျှတမှုလူ့အခွင့်အရေးကိုလေးစားလိုက်နာမှုကိုအခိုင်အမာပိုက်ဖြတ်ချက်နဲ့သာတိုးတက်မှုရနိုင်မယ်လို့ပိုယဟန်မင်းကြီး Francis ကမိန့်ကြားခဲ့ပါတယ်။ကိုယ်ခွယ်ယုံကြည်မှုကွဲပြားမှုကြောင့်ကွဲပြားတာတွေအယုံကြည်ကင်းမဲ့တာတွေမဖြစ်စေဘဲညီညွတ်မှုခွင့်လွတ်မှုတီးခံမှုနဲ့နိုင်ငံတည်ဆောက်ရေးအတွက်အရင်းအမြစ်ဖြစ်ဖို့လိုအပ်တယ်လို့လည်းပိုယဟန်မင်းကြီးကမိန့်ကြားခဲ့ပါတယ်။ပိုယဟန်မင်းကြီးရဲ့ခီးစဉ်အတွင်းနိုင်ငံတကာအသိုင်းအဝိုင်းကအာရုံစိုက်နေကြတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခနဲ့ပတ်သက်လို့ပြောဆိုလိမ့်မယ်လို့အများကမျှော်လင့်နေကြတာပါ။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုတိတ်နေချီထွက်ပြေးနေကြရတဲ့ရိုဟင်ဂျာမွတ်စလင်တွေရေးကိုတော့ပိုယဟန်မင်းကြီးကသူ့ရဲ့မိန့်ခွန်းမှာတိုက်ရိုက်ရည်ညွှန်းပြောဆိုတာမျိုးမရှိခဲ့ပဲတင်းမြမှုတွေအတွက်ဝိုင်းဝန်းကြိုးပမ်းကြဖို့ပဲတိုက်တွန်းသွားပါတယ်။နိုင်ငံတော်အထက်မြင့်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကလည်းနိုင်ငံသားတိုင်းအတွက်တရားမျှတမှုလွတ်လပ်မှုနဲ့လုံခြုံမှုကိုအာမခံပေးနိုင်တဲ့တိုင်းပြည်တစ်ခုအဖြစ်ဆက်လက်တည်ဆောက်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံကိုမနစ်တင်းနယ်လာနေကဆက်ရောက်လာတဲ့ပိုယဟန်မင်းကြီး Francis ကတက်မတော်ကာကွယ်ရေးဦးစီးချုပ်ဖိုးချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဖိုးချုပ်မှုကြီးမင်းအောင်လှိုင်ကတော့မြန်မာနိုင်ငံမှာဘာသာရေးအရာခွဲခြားဆက်ဆံမှုမရှိဘူးဆိုပြီးပိုယဟန်မင်းကြီးကိုပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့အခွန်ကောက်ယူမှုစနစ်ကိုအလုံးစုံပြင်ဆင်ရေးရတဲ့ဥပဒေကြောင့်အထက်လွှတ်တော်မှတည်တင်းပါတဲ့မဲခွဲဖို့ကြေညာထားချိန်မှာပဲဒီကနေ့အင်္ဂါနေ့မှာတော့သမ္မတဒေါ်နယ်ထရမ့်ကလွှတ်တော်ကိုသွားပြီးတော့ Republican တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။စီးပွားရေး Corporation ကြီးတွေကိုအခွန်ကောက်ယူမှုအများအပြားလျှော့ချမဲ့ဝင်ငွေခွန်ယာယီလျှော့ချမှုတွေပါဝင်မဲ့အခွန်ကောက်ယူမှုအစီအစဉ်ကြီးကိုဒီသတင်းပတ်နောက်မိုင်းမှာမဲခွဲဖို့ရည်ရထားကြောင်း Republican အထက်လွှတ်တော်မှတွေကမနေ့တနင်္လာနေ့အိမ်မြော်မှာသမ္မတထရမ့်နဲ့တွေ့ဆုံပြီးပြောကြားခဲ့ပါတယ်။ဒီအခြေစဉ်ကြောင့်အမေရိကန်ရဲ့ကျွေးမီပမာဏဒေါ်လာ1 trillion ဒေါ်လာမှာပါအောက်လွှတ်တော်ဘက်ကလည်းတီလာအစောပိုင်းတုန်းကတီချအခွန်ကောက်ယူမှုပြုပြင်ပြောင်းလဲအစီအစဉ်တစ်ရပ်ကိုအတည်ပြုထားတာပါအထက်လွှတ်တော်ဘက်ကဥပဒေကြမ်းကိုအတည်ပြုလိုက်ရင်တော့ဥပဒေကြမ်းတစ်ခုကိုဥပဒေကြမ်းတစ်ခုတည်းအဖြစ်ပေါင်းစည်းရမှာဖြစ်ပြီးအထက်နဲ့အောက်လွှတ်တော်နဲ့စလုံးကမဲခွဲအတည်ပြုရမှာဖြစ်ပါတယ်ဒီနောက်မှာမှသမ္မတကလည်းမထိုးပြီးဥပဒေအဖြစ်အတည်ပြုနိုင်မှာပါအခွန်ကောက်ယူမှုပြုပြင်ပြောင်းလဲအစီအစဉ်ကိုဒီမိုကရက်အမတ်တွေဘက်ကတော့အပြင်းထန်စာကျင်နေကြတာဖြစ်ပါတယ်
ဆီးရီးယားနိုင်ငံတွင်မကြာခင်ကအကြမ်းဖက်မှုတွေအပေါ်တချို့ကစိုးရိမ်နေကြပေမဲ့မကြာခင်မှာအပြောင်းအလဲတစ်ခုဖြစ်လာတော့မယ်လို့ယုံကြည်တဲ့အကြောင်းဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Stephen D. Mistura ကပြောဆိုလိုက်ပါတယ်။ခုနှစ်နှစ်နီးပါးကြာတိုက်ခိုက်မှုတွေအဆုံးသတ်နိုင်ရေးအတွက်ရည်ရွယ်ကျင့်ပါတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအသစ်တစ်ကျော်ဆဖို့ပြင်ဆင်နေချိန်မှာပဲကုလအထူးကိုယ်စားလှယ်ကအခုလိုပြောဆိုလိုက်တာပါ။ ဂျီနီဘာမာဒီကနေ့အင်္ဂါနေ့စတင်ဖို့အစီအစဉ်ထားတဲ့ကုလဥဆောင်တဲ့ဆွေးနွေးပွဲကတော့2020ခုနှစ်ကလေးကဆိုရင်ရှစ်ကြိမ်မြောက်ဆွေးနွေးပွဲဖြစ်ပါတယ်။အရင်ဆွေးနွေးပွဲတွေမှာတော့သမရဘာရှာလ်အဲအာဆတ်ကိုသမရဖြစ်ဆက်လက်ထားရှိမလားဆိုတာပါဝင်စီးရီးယားအစိုးရနဲ့သဘုံကိုယ်စားလှယ်တွေကြားအကြီးအကျယ်သဘောထားကွဲပြားမှုတွေကြောင့်ဆွေးနွေးပွဲကကြာကြာမခံခဲ့ပါဘူး။ အတိုက်ခံတွေရဲ့ရှိမှန်းချက်ကတော့နိုင်ငံရေးအသွင်ကူးပြောင်းမှုစတင်ချိန်မှာသမရအာဆတ်ကိုယာရုကဖယ်ရှားရေးဖြစ်တယ်လို့အတိုက်ခံကိုယ်စားလှယ်အဖွဲ့ရဲ့အကြီးအကဲကမနစ်တင်းနယ်လာနေကသတင်းထုတ်တွေကိုပြောဆိုခဲ့ပြီးတဲ့နောက်မှာတော့နှစ်ဖက်တို့အနေနဲ့အရင်အခြေအနေမျိုးအတိုင်းဖြစ်နေတဲ့အနေအထားမှာရှိနေပါလေ။ဆီးရီးယားအစိုးရကိုယ်စားလှယ်အဖွဲ့ကတော့ဂျီနီဘာကိုရောက်မလာသေးပါဘူး။ ဒါပေမဲ့လည်းမင်းရဲ့ဖြန်ဘုတ်ထူးနေမှာရောက်လာဖို့အစီအစဉ်ရှိတယ်လို့ကုလပြောခွင့်ရအလက်ဇန်ဒရာဘီလူးစကီးကဒီကနေ့အင်္ဂါနေ့မှာပြောပါတယ်။ဒါပေမဲ့လည်းကုလအထူးကိုယ်စားလှယ်မစ္စတာဒီမစ်စထရာကတော့ဆွေးနွေးမှုတွေကိုဒီကနေ့အင်္ဂါနေ့မှာအတိုက်ခံကိုယ်စားလှယ်တွေနဲ့စတင်ဖို့ပြင်ဆင်ထားပါတယ်။အရင်ဆွေးနွေးပွဲတွေတုန်းကလည်းတစ်ဖက်ဖက်ကဆွေးနွေးပွဲကိုတရက်နှစ်ရက်လော
Digini Mabe Jante Sajin Kovare, Jacob Boyalago, Time Yet, Tape and Diayonga, Adipu Bekabi, Dison Piachapo, Daikan, Pega, Sanjin, Kakadari, Bawin, Guerre Muri, Shikere, Jacob Boy, Mesue, Lo Shamuri, Nabai, Damra, Kinya Dagabe, Piane, Yukan Kayaba, Naribi Milka Jansi, Disajin Kuwego, Lugan Chowdown, Jolot, Dale, Abi Kavare, Digini Jante Sajin Kuwego, Gangrapu, Chita Lajare, Sanapia, the Rigo, Kinya, Yeta Pagame, Yobone, Domro, Ninin Kavare, the Ching Hemabe, Miro Ring, and Notania Kumale, Daikan Gansan, Rita. โอดิงกาโกทောက်ขันตรีติกนิสุเวขะจาပြီးတော့ရွေးကောက်ပွဲကာလအတွင်းလုံခြုံရေးတပ်ဖွဲ့တွေနဲ့ထိတ်တန့်ရင်ဆိုင်မှုတွေအတွင်းတည်ဆုံခဲ့ရသူတွေအတွက်အောက်မွေပွဲအခမ်းအနားကျင်းပဖို့ကြိုးစားခဲ့တာမှာရဲတပ်ဖွဲ့ကသူတို့ကိုနှိမ်နှင်းခဲ့ပါတယ်ကင်ညာမှာဒုတိယနဲ့နောက်ဆုံးကြော်ရွေးကောက်ပွဲတွေမှာမစ္စတာကင်ညာတာကပဲမဲ
유의 아메리칸 땅 년이 배 명화바다 시즌 리고 년이 차원아이 구해가니 코로나이 티 사이도미터 스타콘 킬로하스 티콘 차우시했더냐 사이도미터 스타코 킬로하스 띵앙아 차우가 사이도미터 나산가 킬로하스 띠띠구 차우가 루가니 비로 토론 비니 바리크냐
유의 명화바다 시즌 예 인간이 년이 게 명화네 나이간다카 드린이고 진야니 바리신 ကျောင်းနိုင်ငံမှာအဂတိလိုက်စားမှုနဲ့စုံစမ်းစစ်ဆေးနေတဲ့စစ်တပ်ရရှိသူကိုကိုကိုအဆုံးစင်သွားတဲ့အကြောင်းကျောင်းနိုင်ငံပိုင်သတင်းဌာနကဒီကနေ့အင်္ဂါနေ့မှာဖော်ပြပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကချန်ရန်ကသူ့အိမ်မှာကျိုးဆွဲချတက်တည်သွားတာလို့နိုင်ငံမှာရှင်ဟွာသတင်းဌာနကဖော်ပြပါတယ်။ချန်ရန်ဟာစိုးစိုးရွားရွားဥပဒေချိုးဖောက်ထားတဲ့လောက်ရက်တွေနောက်ပိုင်ဆိုင်မှု ကျန်ရန်ဟာစိုးစိုးရွားရွားဥပဒေချိုးဖောက်ထားတဲ့လောက်ရက်တွေနောက်ပိုင်ဆိုင်မှုအများပြားရှိနေတဲ့အတွက်လက်ယူမှုတန်တရားနဲ့ပြီးခဲ့တဲ့ဩဂုတ်လကတည်းကစုံစမ်းစစ်ဆေးခံရတာဖြစ်ပါတယ်။သမရရှိချင်းဖြင့်အဂတိလိုက်စားမှုတိုက်ဖျက်ရေးဆောင်ရွက်မှုအတွင်အစောပိုင်းကာလမှာပြစ်မှတ်ထားခံရတဲ့စစ်တပ်ထိပ်တန့်အရာရှိကြီးနှစ်ဦးနဲ့ကျန်ရန်တို့ကြားချိတ်ဆက်မှုတွေကိုစုံစမ်းစစ်ဆေးသူ
ကိုရီးယားနောက်ထပ်မီဇိုင်တုံစမ်းသပ်ပစ်လုံမှုလုံလောက်နိုင်တယ်ဆိုတဲ့သတင်းတွေကြောင့်ကိုရီးယားကျွန်းဆွယ်မှာတင်မာမှုတွေထပ်တိုးလာနိုင်ပါတယ်။ရေဒါနဲ့ရေဒီယိုလိုင်းတွေရဲ့ဖော်ပြချက်အရမြောက်ကိုရီးယားဘက်ကနောက်ထပ်မီဇိုင်တုံစမ်းသပ်မှုလုပ်ဖို့ပြင်ဆင်နေတာဖြစ်ကောင်းဖြစ်မယ်ဆိုပြီးတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရနော့ကျူတာကအတည်ပြုခြင်းရှိပေ ဒီနေ့ကမိတ်နိုင်ငံတွေနဲ့အနေကပူးပေါင်းပြီးတော့အပြေအဝပြင်ဆင်စောင့်ကြည့်နေပါတယ်လို့ပြောခွင့်ရသူကဆိုပါတယ်။ထောင်နဲ့ကြီးတဲ့တပ်သားတွေပါဝင်မဲ့အပြင်တောင်ကိုရီးယားကိုပထမဆုံးစီလုံးမဲ့
F22တိုက်လေရင်တွေပါဝင်မဲ့လင်းမောင်းနဲ့အတုံးစဲကျော်ပါဝင်မဲ့နိုင်ငံပူရစီလေ့ကျင့်မှုကိုဒီဇင်ဘာ၄ရက်ကနေရှင်းထိပ်ငားရကြပြုလို့ဖို့ပြင်ဆင်နေချိန်မှာပဲတည်တည်နဲ့ထွက်ပေါ်လာတာပါ။
အမေရိကန်ပြည်တော်စုကစားသုံးသူတွေကိုဗန်နာရဲ့ရာကာကွယ်ပေးတဲ့ဘျူရိုရဲ့ယာယီအကြီးကဲဟာသမရဟောင်းအိုဘားမအစိုးရကခံထားခဲ့တဲ့လင်ဒရာအင်္ဂလိပ်မဟုတ်ဖဲမစ်မူပါနေတာဖြစ်တဲ့ဆိုတာဥပဒေကတိကျရှင်းလင်းစွာဖော်ပြထားတယ်လို့သမရအင်ဘျူရိုကပြောဆိုလိုက်ပါတယ်။
Bureau Yayi Nyuntai Mujadu Yayubo, Mr. Mubani, Miss English to Nozalo, Minit Tanila Nika, Junta, like Ketabida now. Imiri, a pian lantia when she tap people Ketabade. Jesuroni, Soya Jumpe, a pijumpian delade, when any good do Nyuntai Mupsit, Miss English got chosen who said that Sadri, she tap people get up, she party.
Syrian and Remashia as Islam. စစ်တွေးကြွားတွေကိုခုခံတော်လှန်တဲ့နေရာမှာအရေးပါတဲ့ခံကဏ္ဍကနေပါဝင်တဲ့ကတ်လူမျိုးစုပြည်သူစစ်တပ်ဖွဲ့တွေကိုအမေရိကန်ကလက်နက်တွေထောက်ပံ့ပေးနေတာရှော့ချမယ်လို့သမ္မတထရမ့်ကပြီးခဲ့တဲ့သတင်းပတ်တုန်းကသူရကီသမ္မတကိုပြောကြားခဲ့တဲ့ဆိုတဲ့ကိစ္စအတိုင်းလိုင်းနာဆောင်ရွက်ခြင်းရှိဆိုတာကိုစောင့်ကြည့်နေတယ်လို့သူရကီအရာရှိတွေကပြောပါတယ်
Now, so yeah, the dinner will not take any time at Nelan, Lupia, Big Arabashi, and Guru Drin, somebody who said I told him, Bibame. Get the little Korean, Father Navai, Bojaminji, Francis, yet, Nima Nagan, Kiz, and Drian Nepi, Jinni Nebidoma, Megum, Pio, Jayama, Pianletinia, Yin, Yinjan, Yedrit, Subang, Joven Bo, Titan like Bare. Nangan or Timing and Pogo to Ansan Sujina, Digni Nebidoma, Twisson, Bifio Jagger, Meguna Patalo, Bojaminji, a Kizing, Unika, Sanjin, a view, a window to Masunia Mongo, Kuanunga, said the Mimian Tabare, Nima Nagan, a kind. Pinega, Bribkaru Nepetelo, Nanganga, Taiwanga, Ayung Signing Jama, Yamanagan Gujala, Bohemindi, Digni Megune Petelo, Masum Yamunga, Gulu, Sashin Pia Tabareshi.
Okay, Washin, the Yamanangu Yami, Bohemindi, Digni Mada, Pamazon, Jimbono, Ludi Shinja, to Mingon Biorava, the Nanganaga, and the Bani, Suya Dawin Shidui, now the Lumuche, you. လုံးတွေလုံးနေတဲ့ကောင်းဆောင်မျိုးသူပထမဆုံးအချိန်နေပြီးတော့မှာပြောရဲမိန်ကုန်းဖြစ်ပါတယ်ဆိုတော့ဒီရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်လို့တော့သူမိန်ကုန်းထဲမှာဓာတ်ရိုက်ပေါ့နော်ရခိုင်ပြည်နယ်လို့နာမည်တက်ပြီးတော့ပြောသွားတာမျိုးတော့မတွေ့ရဘူးဒါမဲ့ဒီမိန်ကုန်းမှာအဓိကတော့ဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနော်ဒီပြည်လဲတင်းမြတ်ရေးကိစ္စတွေကိုအသေးစားပြီးတော့ပြောသွားတာကိုတော နားလေတယ်နောက်တစ်ခုကကြတော့ဒီမြန်မာနိုင်ငံမှာပေါ့နော်နေ့စီလာများရှိနေတယ်ဒီပဋိပက္ခတွေလူမျိုးစုတွေကွဲပြားနေတယ်လူမျိုးစုတွေကြားမှာဒီကြံလို့မှုတွေကြောင့်မလို့ရရှိခဲ့တဲ့တရားတန်ဆက်တွေကိုသူ့အနေနဲ့သူ့ရဲ့ခီးစဉ်ကနေပြီးတော့ဒီအေးအောင်လို့သူလုံးနိုင်တဲ့လူမျိုးလေးနဲ့ဆိုတာမျိုးနောက်တစ်ယောက်နဲ့တစ်ယောက်ပြန်လဲတင်းပြပြီးတော့မှတန်းစီတိုးတက်ရေလုံးနိုင်မယ်ဆိုတဲ့ဟ
အဖွဲ့အနေနဲ့ပုံရံမင်းကြီးမြတိုင်ငယ်မှာမင်းကုန်းပြောရဲဆိုပြီးတော့ကျွန်တော်တို့သိရပါတယ်ဆိုတော့ဒေါ်မဆန်းစုကြည်ဟာအထူးချက်ချက်ဒီပုံရံမင်းကြီးခီးစဉ်နဲ့ပဲဖြစ်ဖြစ်ဒီမြန်မာနိုင်ငံကဒီအများအယုံဆက်နေတဲ့ရခိုင်အရေးနဲ့ပဲဖြစ်ဖြစ်တစုံတရာဘာလို့များထူးချက်ချက်ပြောသွားသေးလဲခင်ဗျာ
ဟုတ်ကဲ့ပါရှင်အာနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ဒီအဓိကပေါ့နော်ပေါ်မြန်မာနိုင်ငံနဲ့ဒီဗာတီကန်ကြားမှာတန်တမန်ဆက်ဆိုင်ထူထောင်ပြီးတော့6လအတွင်းမှာဘွေဟန်းမင်းကြီးလာတဲ့ကိစ္စကိုသူ့အနေနဲ့အင်တန်ဝန်တာရဲဆိုတာကိုပြောတယ်။နောက်ဒီအဲ့ဒီမှာဒီထူးခြားတာပေါ့နော်ခုနကဝင်ဝင်ပေးသလိုဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့အများအယုံဆိုင်ခံနေရချိန်မှာဒီကိစ္စကိုလည်းတော်ဆန်းစုကြည်သူ့မိန့်ခွန်းထဲမှာထည့်ပြီးတော့ပြောပါရရှင်။ဒီရခိုင်ကိစ္စပေါ်မှာဒီအယုံဆိုင်တဲ့ဒီခိုင်ကိစ္စပေါ်မှာဒီအယုံဆိုင်မှုခံရတဲ့အချိန်မှာပေါ့နော်ဒီအစိုးရအနေနဲ့ကမတူညီတဲ့လူမှုအတိုင်းပိုင်းအားလုံးတိုးတက်ရေးအတွက်ကိုဆောင်ရွက်နေရဆိုတာကတော့ဆန်းစစ်ကြီးပြောသွားရယ်နောက်တစ်ခုကတော့ဒီမြန်မာနိုင်ငံမှာရှိရပေါ့နော်လူမျိုးအားလုံးအတွက်ကိုဒီတရားညင်းချမ်းရေးအတွက်နောက်တစ်ခါလုံခြုံရေးအတွက်ကိုအစိုးရအနေနဲ့တာဝန်ယူပြီးတော့လုပ်နေရဆိုတာကိုလည်းဒီတော့ဆန်းစစ်ကြီးရဲ့မိန့်ခွန်းနဲ့မှာပြောသွားပါလိမ့်ရှင်
โอเคสรุปถ้าเราดีนี่ที่ปุญญมินีนิพพยมาပြောသွားတယ်ဟိုမင်းငုံပေါ်လေဘယ်နေတော့တော့ဒီဟိုတက်မတော်ကောက်ဝဲဦးစီးချုပ်ဘူချုံမူကြီးမင်းအောင်လိုင်းနဲ့လည်းတွေ့ဆုံသွားပါတယ်ပุญญมินีอ่ะสรุปဒီนี่ခီဟိုအစီအစဉ်နေမှာတခြားဘာတွေလဲတွေ့ရသေးလဲ
ဒီကနေ့မနေ့ကတော့ပุญญမင်းကြီးอ่ะဒီနေ့မနေ့ပေါ့เนาะရန်ကုန်မှာသူနေပြီးတော့မလာငင်းရန်ကုန်မှာဘာသာပေါင်းဆောင်ကခေါင်းဆောင်နေနဲ့သူတွေ့ပါတယ်တွေ့တယ်တွေ့ပြီးတော့မှဒီနေ့လေ3နာရီလောက်မှာသူနေပြီးတော့ရောက်လာခဲ့ပါတယ်နေပြီးတော့ရောက်လာချင်းရောက်လာပြီးတော့ပေါ်ရမင်းကြီးကမြန်မာနိုင်ငံကိုလာတဲ့ခီးစဉ်ကဒီသမရဥထင်းကျော်ရဲ့ဖိတ်ကြားချက်အရာလာတာဆိုတော့သမရဥထင်းကျော်ကပေါ်ရမင်းကြီးကိုသူသမရအိမ်တော်မှာနိုင်ငံတော်အခမ်းအနားနဲ့ကျူးဆိုပါတယ်ချင်းအဲ့ကျူးဆိုပြီးတဲ့နောက်မှာလည်းသမရဥထင်းကျော်နဲ့ပေါ်ရမင်းကြီးတွေ့ဆုံတယ်ပြီးတဲ့နောက်မှာပဲဒီသမရအိမ်တော်မှာပဲဒေါက်ဆန်းစုကြည်နဲ့ပေါ်ရမင်းကြီးကိုတီးကြားစီတွေ့ဆုံကြပါတယ်ပြီးတော့မှသာလေဆော့ဆော့ကပေါ်ရမင်းကြီးမိန့်ခွန်းပြောတဲ့ပွဲကိုဒီတက်ပြီးတော့မှပေါ်ရမင်းကြီးကခုနပြောတဲ့မိန့်ခွန်းကိုပြောခဲ့တာဖြစ်ပါတယ်ချင်း
မဆူမြမမှာရှင်တဆက်ထက်မှာပဲမြန်မာနိုင်ငံအတွင်းတရားမျှတပြီးပြန်လည်တင်ပြရေးနဲ့အားလုံးပါဝင်တဲ့လူ့အဖွဲ့အစည်းပေါ်ပေါက်ရေးကျိုးပန်းနေသူတွေကိုအားပေးစကားပြောကြားလူတွေအကြောင်းပေါ်ရမင်းကြီး
ဖရန်စစ်မြန်မာနိုင်ငံကိုရောက်လာတာဖြစ်တဲ့အတွက်ဒီခီးစဉ်နဲ့ပတ်သက်ပြီးပုံရမင်းကြီးရဲ့မိန့်ခွန်းအကြောင်းဦးသိန်းထိုက်ဦးကတင်ပြပေးပါလိမ့်မယ်ရှင်။ရခိုင်ပြည်နယ်အတွင်းပြည်ပခါရီနယ်ဒုက္ခသည်ရေးကိုနိုင်ငံတကာကအာရုံစိုက်နေခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကရခိုင်ပြည်နယ်ပြည်ပခါမြန်မာအစိုးရရင်ဆ Of the many challenges that our government has been facing, the situation in the Rakhine has most strongly captured the attention of the world. As we
It
is the aim of our government to bring out the beauty of our diversity and to make it our strength by protecting rights, fostering tolerance,
Onorevoli membri del governo e altre autorità, signor cardinale, venerabili fratelli nell'Episcopato, distinti membri del corpo diplomatico, signore e signori.
ဒီမှာတကယ်တန်ဖိုးရှိဆုံးဖိုးတန်ယတနာကတော့မြန်မာနိုင်ငံရဲ့ပြည်သူလူထုဖြစ်တယ်လို့ဆိုပါတယ်။ဒီလိုတန်ရာတန်ချက်တွေချီးမှုကုသဖို့ရည်ကြီးတဲ့အချိန်မှာနိုင်ငံရေးနဲ့ဘာသာရေးဦးစားပေးလုပ်ငန်းစဉ်တွေကအရင်မှာဆုံးလုပ်ငန်းစဉ်တစ်ခုဖြစ်တယ်လို့သူကဆိုပါတယ်။ဒီလိုခက်ခဲတွေကြားဒီမှာအစိုးရရဲ့ဂိုင်းတွေဖြစ်စင်ပုံတွေအပေါ်မှာခြေနဲ့အားရဖြစ်တဲ့အကြောင်းကိုလည
ကက်သလစ်ဘာသာဝင်ဤသက်မှတ်တဲ့ကမ္ဘာငြိမ်းချမ်းရေးနေ့90ပြည့်အခါသမယနဲ့တိုက်ဆိုင်နေတဲ့အကြောင်းကိုလည်းမိန့်ခွန်းထဲမှာတခုတည်းထည့်သွင်းပြောဆိုသွားပါရခင်ဗျာ
။ဦးသိန်းထိုင်ဦးတင်ပြခဲ့တာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ပုတ်ရဟန်မင်းကြီး Francis ဟာဒီကနေ့မနေ့ပိုင်းဘာသာပေါင်းစုံကခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာမြန်မာနိုင်ငံဟာမတူညီတဲ့အရာတွေစုပေါင်းနေတာကြောင့်ဒါကိုသဘောထားကြီးကြီးနဲ့တံပိုးထားပြီးချစ်ချစ်ခင်ခင်နေထိုင်ကြရင်ကမ္ဘာအလယ်မှာငြိမ်းချမ်းတဲ့နိုင်ငံတစ်ခုဖြစ်နိုင်ကြောင်းမှိတ်ကြပါရယ်ဒီတွေ့ဆုံပွဲကိုဒီဗုဒ္ဓဘာသာခရစ်ယာန်အစ္စလာမ်ဟိန္ဒူစတဲ့ဘာသာရေးခေါင်းဆောင်တွေတက်ရောက်ခဲ့ရမှာဗုဒ္ဓဘာသာကိုကိုးစားပြုတက်ရောက်ခဲ့တဲ့အများကြီးဆရာတော်ကမြန်မာပြည်ငြိမ်းချမ်းရေးကိုဘာသာရေးခေါင်းဆောင်တွေပါဝင်ရင်ပုံမှန်ထိရောက်နိုင်ကြောင်းထက်တွင်ဆွေးနွေးခဲ့ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့မြန်မာပြည်ခေစဉ်ဒုတိယနေ့မှာပိုယဟန်မင်းကြီး Francis ဟာဗုဒ္ဓဘာသာခရစ်ယာန်အစ္စလာမ်ဟိန္ဒူဘာဟာရီဂျူးစတဲ့ဘာသာရေးခေါင်းဆောင်တွေနဲ့မနက်စင်နာရီမှာစိတ်မေရီကက်သီဒရယ်ဘုရားကျောင်းမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီတွေ့ဆုံပွဲမှာပိုယဟန်မင်းကြီးကမိန့်ကြားခဲ့တာကိုကိုရင်ပါဝင်တယောက်ခဲ့တဲ့မြဝရီဆရာတော်ဦးရိယဝင်တာဘိဝင်တာကအခုလိုပြန်လည်မိန့်ကြားပါတယ
်သူကပြောတဲ့အခါကျတော့မြန်မာနိုင်ငံဟာမတူတဲ့အလားတူရှိနေတဲ့နိုင်ငံတစ်ခုဖြစ်တယ်ဆိုတဲ့အကြောင်းပဲဒါကူဒီတဲ့အလားတူကိုပေါင်းရပြီးတော့ဒေါ်လာကြီးကြီးနဲ့အဲ့ဒီချစ်ချစ်ချင်းချင်းနဲ့ကြားကြမှုဆိုရင်မြန်မာနိုင်ငံနဲ့နိုင်ငံတစ်ခုကစားလို့ဖြစ်နိုင်လို့ဆိုတဲ့အကြောင်းပဲအဓိကတော့ဒီအရမတူရဘူးတမိုးတစ်ခုလေဒီအရာကြီးပဲပြောကြလာကြအဓိကပြောတဲ့ခင်မှာတော့အဲ့ဒါပြောမှာလို့
ပူဟန်မင်းကြီးနဲ့တွေ့ဆုံစဉ်ဘာသာရေးခေါင်းဆောင်အသီးသီးကမြန်မာပြည်ကိုကြွအောက်လာတဲ့အတွက်ဝမ်းမြောက်ဝမ်းသာကြိုဆိုကြောင်းပြောခဲ့ကြပါတယ်ဗုဒ္ဓဘာသာကိုကိုစားပြုတက်ရောက်ခဲ့တဲ့မြောက်ရီဆရာတော်ကလည်းမြန်မာပြည်ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြောင်းကိုအခုလိုမိန်ကြားပါတယ
်ဒီငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့လက်လက်ကိုင်းနဲ့အုပ်စုတွေချင်းကုမြန်မာကုမြန်ဆရာအဲ့လိုသူတို့နဲ့ဆွေးနွေးနေတယ်လို့ဆင်ပြေတယ်အဲ့ဒါကိုမြန်မာပြည်ခေါင်းဆောင်ပုဂ္ဂိုလ်များစာပါဝင်မှတာလို့ပြီးပြီးတော့ဖြစ်အောင်ဖြစ်နိုင်တယ်။နောက်ပြီးလက်လက်ကင်ပုဂ္ဂိုလ်တွေကြီးချွေးနေနေပြီးတော့ဖြစ်နေတဲ့မြေစာရင်းဆိုတဲ့ဆိုတော့နော်။ဒီလက်လက်ကင်ရဲ့ဒီဆိုတဲ့ဒီလောက်ကပြောရင်တော့စိတ်နှလုံးကြမ်းတမ်းတဲ့သဘောရှိတယ်ပြောလိုက်တယ်လို့စိတ်နှလုံးကြမ်းတမ်းတဲ့ဒီလိုလို့တော့ဒီအန္တနည်းရနဲ့ဒီမြေချမ်းရေးဆိုတဲ့မျိုးတွေကိုလုံးမှုတွေဆိုတာရစိတ်မလို့ဒီလောက်ဘူး။သဘာဝရေးပုဂ္ဂိုလ်တွေဘာသာရေးဖိုက်ကစိတ်နှလုံးနည်းရနဲ့ခေါင်းဆောင်တွေဒီလိုမျိုးတွေပါဝင်ပြီးတော့ဆောင်ရွက်ပါတာလည်းဒီကြီးကပြီးပြီးတော့ကောင်းနိုင်မယ်ဆိုတဲ့အကြောင်းအဲ့ဒါကိုဒီလည်းဒီကလက်ရှိနေ
ပိုယဟန်မင်းကြီးမြန်မာပြည်ကိုကြွောက်လာတဲ့အတွက်ဘာသာရေးကတစ်စက်နိုင်ငံညီညွတ်မှုကိုရနိုင်မယ်လို့မျှော်လင့်ကြောင်းလဲမြောက်ရီဆရာတော်ကဆက်လက်မိန့်ကြားပါတယ
်ပိုယဟန်မင်းကြွားလာတဲ့ပြဿနာကဒီဘာသာရေးဆိုင်မှာဘာသာရေးဆိုင်ရဲ့လက်ရှိမှုကပုံပြီးတော့မြင့်လာပြီးတော့ဘာသာရေးကိုအကြောင်းပြုပြီးတော့ဒီလိုညီညွတ်မှုတွေနိုင်ငံညီညွတ်မှုတွေစီဆောက်နိုင်မယ်လို့ပြောလိုက်တယ်လို့ခွင့်ပြုလိုက်
တွဲဆုံပွဲကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ကအတွင်းမှုဦးကျော်သူကလည်
းပူရမီနဲ့ခီးစင်ရတဲ့ဆက်ဆိုကျွန်တော်ကဒီနေ့ဒီကတော်တော်လေးကြည့်ဖြစ်တာလို့ရဒီအမှန်တော့သူ့ဘာသာနဲ့ဆက်ပြေးသွားတာပဲသူစင်ရမယ်ဟာကျွန်တော်လည်းမမျှော်လင့်မဖြစ်ပြရတယ်ဆိုတော့တန်းစင်ပါတယ်နော်နောက်ပြီးတော့ပူရမီဒါလည်းတွေ့လေမြန်မာနိုင်ငံမှာလည်းညီညီသူ့ရဲ့သူပါလာမယ်လို့ကျွန်တော်ကအဲ့လိုမျှော်လင့်တာပေါ့နော်ဘာသာရေးကျမ်းစာပုဂ္ဂိုလ်တယောက်ဒီလိုလာတယ်ဆိုတာ။ဒါအကြီးကြီးကျွန်တော်ငွေရေးအကျံသွားမှာပဲလို့ပြော။ဒါကျွန်တော်တို့ဘာသာစုဆောင်မှကြည့်ရတယ်နော်
။ပူရဟန်မင်းကြီးဟာဒီကနေ့မနေ့ပိုင်းမှာအတေတကူဆရာတော်ဥညာနေတရာနဲ့လည်းတရားတွေ့ဆုံခဲ့တယ်လို့တနင်္လာနေ့ကလည်းတမ်ဘရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။
ကမ္ဘာဇာတ်တင်ပြပို့ခဲ့တာပါရှင်အခုတော့နိုင်ငံတကာသတင်းလာပဲကိုဆက်ပါမယ်ရှင်ဆီးရီးယားနိုင်ငံက6နှစ်ကြာစစ်ပွဲဆုံးသက်ဖို့ဆီးရီးယားအစိုးရနဲ့တိုက်ခိုက်အင်အားစုရဲ့ဆွေးနွေးပွဲဂျနီဗာမှာဒီကနေ့ပြန်လည်စတင်မှာဖြစ်ပါတယ်သမ္မတဘက်ရှယ်အယ်အာဆာဟာ2011ခုနှစ်အာရဗ်ຫນွေဦးတော်လှန်ရေးကာလကလေးကအတိုက်ခံတွေကိုစတင်နှိမ်နင်းလာတာဖြစ်ပြီးလူပေါင်း9သိန်းနီးပါးတပ်ဖြတ်ခံခဲ့ရပါတယ်အခုခါမှာတော့ဒေသတွင်းနဲ့ကမ္ဘာအင်အားကြီးနိုင်ငံတချို့ဟာဒီဆီးရီးယားပြည်ပကဆုံးသက်ဖို့ကြိုးပမ်းနေကြပြီးငြိမ်းချမ်းရေးသဘောတူညီချက်ရရှိဖို့ဟာအဲ့ဒီနိုင်ငံတွေအနေနဲ့ဘလို့ရက်တီဖြည့်ရှင်းသွားမလဲဆိုတဲ့အပေါ်မှာမူတည်နိုင်ပါတယ်ဟင်နရီရစ်ဝဲလ်ရဲ့တင်းလွာကိုကိုအောင်ကပြောပြပေးပါလိမ့်မယ်ရှင
်ရင်းချမ်းရေးအတွက်တွစ်ဆုံဆွေးနွေးနေကြပြီမဲ့လည်းပဲ IS အစွန်းရောက်တီထိန်းချုပ်ထားတဲ့ဆီးရီးယားရှေ့ပိုင်းမှာတင်းငွေနေကရုရှားရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအရက်သား90ကျော်သေဆုံးသွားတယ်လို့ဆီးရီးယားလူခွင့်ရေးဆောင်ကြီးအဖွဲ့ကပြောပါရယ်ဒီလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ရုရှားဘက်ကအတည်ပြုပြောဆိုပေးမဲ့လည်းအကြမ်းဖက်သမားတွေကသုတ်တင်ခဲ့တာဖြစ်တယ်လို့ဆိုပါရယ် 2015ခုနှစ်စစ်ပွဲတွေစတင်ကတည်းကသမရဘရှောက်အာဆက်ကိုတစ္ဆာခံတဲ့စီးရီးယားတပ်တွေအနေနဲ့နေမြေဆုံးရှုံးလက်လွတ်နေရတဲ့အနေထားမှာရုရှားကအခုလိုဝင်ရောက်တိုက်ခိုက်ပေးပြီးအခြေအနေတွေတောင်းလဲစေခဲ့ပါတယ်။မူဝါဒရေးရာချန်ဖီအဖွဲ့ Chatham House ကနိုင်ငံရေးအကဲခတ် Jane Cannon Mount ကအခုလိုတုံ့သက်ပါတယ်
။ So while Russia is now playing peacemaker, it's
ရုရှားကငြိမ်းချမ်းရေးအတွက်အင်တိုင်းအားလိုက်ဆောင်ရွက်ပေးနေတယ်ဆိုတာမျိုးပုံဖော်နေတဲ့တစ်ချိန်တည်းမှာပရှား El Assad နိုင်ရလာအောင်စီးရီးယားသူတို့ကဝင်ရောက်ဆောင်ရွက်နေတာပါ။
အတိုက်ခံအင်အားစုတွေကြားသဘောထားကွဲလွဲမှုတွေကလည်းအာဆက်အတွက်အထောက်အကူဖြစ်စေခဲ့ပါတယ်။ဒါပေမဲ့လည်းဂျနီဗာကဆွေးနွေးပွဲကိုတော့အဲ့ဒီအဖွဲ့ရဲ့ကိုယ်စားလှယ်အဖွဲ့ကပထမဆုံးအနေနဲ့တက်ရောက်ဆွေးနွေးမှာဖြစ်ပြီးစီးရီးယားနာဂတ်မှာအာဆက်အနေနဲ့ပါဝင်ခွင့်မပြုဘူးဆိုပြီးသူတို့ကတောင်းဆိုနေတာပါ။အတိုက်ခံကိုယ်စားလှယ်အဖွဲ့ခေါင်းဆောင်နက်ဆာအယ်ဟာရီရီက
မဘညာလမဇရီယတ်ဒေါ်လီယ
ဆွေးနွေးဝဲဆားတဲ့အခါမှာတော့အကြောင်းအရာဘောင်းစုံဆွေးနွေးသွားမှာပါ။
အာဆက်ဆွေးရဟာရဲသားတွေကိုလေကြောင်းကနေဘုံချက်တိုက်ခိုက်တယ်လို့နှိပ်စက်တပြတ်မှုတွေကျူးလွန်နေဆိုပြီးအနောက်အင်အားကြီးနိုင်ငံတွေကဆွဆွဲထားတာပါ။ဒါပေမဲ့လည်းအာဆက်ကိုဖယ်ရှားဖို့သူတို့ရဲ့ကြိုးပမ်းမှုတွေကတော့အကောင့်ထည့်ပေါ်မလာသေးပါဘူး။ရုရှားနဲ့အီရတ်ဟာအာဆက်ကိုကူညီပံ့ပိုးပေးနေတဲ့အချိန်ထဲမှာ IS အစွန်းရောက်တွေကိုနှိမ်နင်းနေတဲ့အလယ်လက်ဝါဒီအတိုက်ခံအင်အားစုတွေကိုအမေရိကန်ပါဝင်အင်အားကြီးအနောက်နိုင်ငံတွေကကူညီနေကြပါတယ်။စီးရီးယားမြောက်ပိုင်းကိုခါတပ်ဖွဲ့ကထိန်းချုပ်ထားတာနဲ့ပတ်သက်လို့တူရကီကလည်းအမျက်ဒေါသထွက်နေပြီးစီးရီးယားကိုတူရကီတပ်ဖွဲ့တွေဆေးလွတ်ခဲ့ပါတယ်။စီးရီးယားရဲ့နေရာတိုင်းမှာစစ်ပန်းနေပြီလို့ Cannon Mount ကပြောပါတယ
်။ The conflict in Syria has been started.
ဒေသရင်းသဘောထားကွဲပြားမှုကနေစီးရီးယားစစ်ပွဲကြီးဖြစ်လာပြီးနိုင်ငံတကာကဝင်ရောက်ဆော့ဖွဲ့မှုတွေကလည်းဒီစိတ်တပိုင်းအနေနဲ့မီထိုးပေးနေတယ်လို့ဖြစ်နေပါတယ်။ဒါကြောင့်ပဋိပက္ခတွေအရှင်လျော့ကျသွားအောင်ဆောင်ရွက်နိုင်မယ့်အခြေအနေတွေလည်းရှိနေတယ်လို့အင်အားကြီးနိုင်ငံတွေကလည်းဒီစစ်ပွဲပိုအားကောင်းလာမှာမျိုးကိုမလိုလားကြတော့ပါဘူး။အုံကြွတွန်းလှန်မှုတွေရဲ့အဓိကရွက်ချက်ကအာဏာရှင်စနစ်ကိုဆန့်ကျင်တွန်းလှန်ပြီးဆီးရီးယားမှာပိုကောင်းမွန်တဲ့အနေအထားမျိုးဖြစ်လာဖို့ဆိုပေမဲ့ဒီအခြေအနေတွေဖြစ်မလာသေးပါဘူး
။အခုလိုအချိန်မှာပဲဂျနီဗာကငြိမ်းချမ်းရေးဆွေးနွေးပွဲနဲ့အပြိုင်တီးစားဆွေးနွေးပွဲတစ်ခုကိုရုရှားကလွန်ခဲ့တဲ့သတင်းပတ်အတွင်းရုရှားနိုင်ငံဆိုချီမှာကျင်းပခဲ့ပါတယ်။ဒီအစည်းအဝေးတက်ရောက်ဖို့အတွက်တော့အတိုက်ခံတွေကြားသဘောထားကွဲလွဲမှုတွေရှိခဲ့ပါတယ်။အမေရိကန်သမ္မတအီမီရိုကတော့သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာဂျနီဗာဆွေးနွေးပွဲရဲ့အရေးပါတဲ့အခမ်းအနားနဲ့ပတ်သက်လို့လွန်ခဲ့တဲ့သတင်းပတ်အတွင်းကတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးကြတယ်လို့ပြောဆိုပါရခင်ဗျာ
။ကိုအောင်တင်ပြခဲ့တာပါရှင်။အခုတော့သတင်းအချင်းချက်ကိုမှတ်တမ်းရင်းထိုက်ပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံဟာပြည်တွင်ပဋိပက္ခတွေတိုက်ပွဲတွေရဲ့တန်ကိုနှစ်ပေါင်းများစွာခန်းစားနေရပြီးနေနေဆက်ဆိုင်ကွဲပြားမှုတွေဖြစ်စေခဲ့တယ်လို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ပုတ်ဟမ်းမင်းကြီး Francis ကဒီကနေ့မင်ကြားလိုက်ပါတယ်။ဒီကနေ့မြို့တော်နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတဲ့နောက်ကက်သလစ်သာသနာပိုင်ပုတ်ဟမ်းမင်းကြီး Francis ကတက်ရောက်လာတဲ့အပြိသက်ကိုမင်ကွန်ပြောခဲ့တာဖြစ်ပါတယ်။ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးခက်ခဲလာတဲ့လုပ်ငန်းစဉ်မှာတရားမျှတမှုလူ့အခွင့်အရေးကိုလေးစားလိုက်နာမှုကိုအခိုင်မာပိုက်ဖြတ်ချက်နဲ့သာတိုးတက်မှုရနိုင်မယ်လို့ပွေဟမ်းမင်းကြီးဖရန်စစ်ကမိန့်ကြားခဲ့ပါတယ်။ကိုယ်ွယ်ယုံကြည်မှုကွဲပြားတာကြောင့်ကွဲပြားမှုတွေယုံကြည်မှုကင်းမဲ့မှုတွေမဖြစ်စေဘဲညီညွတ်မှုခွင့်လွှတ်မှုတီးခတ်မှုနဲ့နိုင်ငံတည်ဆောက်ရေးအတွက်အရင်းအမြစ်ဖြစ်ဖို့လိုအပ်တယ်လို့လည်းပွေဟမ်းမင်းကြီးကမိန့်ကြားခဲ့ပါတယ်။ပွေဟမ်းမင်းကြီးရဲ့ခီးစဉ်အတွက်နိုင်ငံတကာအတိုင်းအဝန်းကအာရုံစိုက်နေကြတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခန့်နဲ့ပတ်သက်လို့ပြောဆိုလိမ့်မယ်လို့အများကမျှော်လင့်ခဲ့ကြတာပါ။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုတိတ်နေချီထွက်ပြေးချရတဲ့ရိုဟင်ဂျာမွတ်စလင်တွေအရေးကိုတော့ပိုယဟမင်းကြီးကသူ့ရဲ့မိန့်ခွန်းမှာတရက်ရည်ညွှန်းပြောဆိုတာမျိုးမရှိခဲ့ပဲတင်းမြတ်မှုတွေအတွက်ဝိုင်းဝန်းကြိုးပမ်းချဖို့ပဲတိုက်တွန်းသွားပါတယ်။အမေရိကန်ပြည်ထောင်စုရဲ့အခွန်ကောက်ယူမှုစနစ်ကိုအလုံးစုံပြင်ဆင်ရေးရွယ်တဲ့ဥပဒေချမ်းကိုအထက်လွှတ်တော်မှဒီသတင်းပတ်ထဲမဲခွဲဖို့ကြေညာထားချိန်မှာပဲဒီကနေ့အင်္ဂါနေ့မှာတော့သမ္မတဒေါ်နယ်ထရန့်လွှတ်တော်ကိုသွားပြီးတော့ Republican အမတ်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ရှင်။
တရင်ချင်းချုပ်ကိုမှတင်ပြထိုက်ကြေညာပေးကြတာပါဒီညနေ့အစီအစဉ်ထုတ်လို့ရေမှုကမဆုံမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linux Rinkles ဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လွှင့်ခြင်းညနေ6:00ခန်းနဲ့9:00ထိတရိုက်ထုတ်လွှင့်ကြတာဖြစ်ပါတယ်နောက်တစ်နေ့ကြာည9:00ကနေ10:00ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့ 50 နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.